မြန်မာနိုင်ငံမှာကြေအုပ်ချုပ်ရေးကောင်စီအုပ်ချုပ်ခဲ့တဲ့ရဲပေါင်းတရာအတွင်းတိုင်းရက်ပြည်နယ်အသီးသီးမှာလူမှုဆန္ဒပြကန့်ကွက်မှုတွေဖြစ်ပေါ်နေခြင်းကရင်ပြည်နယ်နဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအချိန်မှာပဲ KNU ဥက္ကဋ္ဌစောမူတူစီဖိုးကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့ရင်းရဲကိုထိမ့်သိမ့်ဖို့နိုင်ငံရေးပြဿနာကိုလက်နက်ကိုင်ကြီးနဲ့ဖြေရှင်းမဲ့အစားနိုင်ငံရေးကြီးနဲ့သာဖြေရှင်းဖို့မေလ10ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်မှုဟာအဖွဲ့အစည်းရဲ့သဘောထားဆန္ဒမဟုတ်ဘဲသတိပုဂ္ဂလအမြင်သာဖြစ်ကြောင်းစစ်ကောင်စီနဲ့တိုက်ပွဲပြင်းထန်တာဖြစ်နေတဲ့ KNU တပ်မ9ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
။အဲ့ဒီစာကဒီကျွန်တော်တို့အနေနဲ့ပေါ့လေဟိုထားပြီးတော့မှပြန်လဲသိတတ်တဲ့ခါကျတော့အဲ့ဒီစာကဒီအဖွဲ့အစည်းတစ်ခုအနေနဲ့ဒီစာပေါ်မှာအမဲပုံစံပေါ်လေဟိုစီစိတ်ပါပါအမဲဟာနောက်ပြီးတော့လိတ်မှုအမဲဟာဒီစာတဲ့ခါကျတော့ကျွန်တော်တို့အနေနဲ့စိတ်သမီးတာကဒီစာဟာဒီအဖွဲ့အစည်းအနေနဲ့မဟုတ်ပဲလူပုဂ္ဂိုလ်တစ်ယောက်ရဲ့တော့ဆန္ဒအရပဲလို့ဆိုရင်ဒီလိုပဲအဲညီညီလေးလေ
း KNU ဥက္ကဋ္ဌရဲ့စာအရ KNU အနေနဲ့ NCA မူပေါင်းတိုင်းဆက်သွားမယ်လို့ရေးသားထားပေမဲ့ KNU တပ်မဟာတွေဘက်ကတော့ NCA တိုင်းဆက်သွားဖို့မဖြစ်နိုင်တော့ဘူးလို့ KNU တပ်မဟာတက်ပထုံးကရိုင်အတွင်းမူဖတို့စောစောမြင့်ကလည်းအခုလိုပြောပြပါတယ
်ကျွန်တော်ကတော့ NCA ကဘောလုံးကြတော့လို့ကျွန်တော်ဒီဖတာပါနော်ဒီကျွန်တော်တို့ဒီပြည်ကညာဆက်ပြီးရဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NCA ဖြစ်သွားနေတာကျွန်တော်တို့ဆယ်နှစ်လောက်တော့ရှိတာပေါ့နော်အဲဒါမှဆိုလို့ရှိရင်အရင်တော့ဆယ်နှစ်ရည်တော့ခုနကဆက်ပြီးဒါမှအခွင့်အရေးမရခဲ့ဘူး NCA တန်းလို့သာသွားတယ်လို့ပြောတယ်ကျွန်တော်တို့ပြည်ကနဲ့အခွင့်အရေးကတော့ဗေဒခံနေတယ်ပြီးလို့ရှိရင်စတင်တွေ့တဲ့ကိစ္စတော့ဘယ်လိုမှလက်ခံလို့မရတာ NCA နဲ့ဘာလို့ဆိုတာအလန်းအများကြီးဝေးတာပေါ့နော် NCA ကဒီကျွန်တော် NCA ကိုသူတို့ချုပ်ပေါင်းတာကျွန်တော်ဆိုလို့ရှိရင်ကျွန်တော်တက်မှာဖြစ်ကြည့်လို့မဟုတ်ဘူးကျွန်တော်တက်မှာတောင်းတက်မှာနေတက်မှာဒီကျွန်တော်တို့အဲကေယူဆိုင်ကလည်းနေဒီမှာအဲစီကံကွာလို့ကျွန်တော်တက်ပေါ်ရင်ဆွဖြစ်နေတာဒီကျွန်တော်တို့လက်မထိုးတော့လဲတက်မှာငဲတက်မှာတိကျကံထိုးတော့လဲမဟုတ်ဘူးကျွန်တော်ကေယူတစ်ခုလုံးအနေနဲ့ထိုးတဲ့ခါကျတော့ကျွန်တော်တို့ရပြောလို့ဆိုလို့ရှိရင်ကျွန်တော်တို့စစ်တက်ကြည့်လို့မဟုတ်ပါဘူးတပြက်အနေကျွန်တော်တို့ညာညာရှာစစ်ကျွန်တော်ကိုကျွန်တော်ပြန်ခုခံတာပဲကျွန်တော်အဲစီကံကွာလို့အဲဒီတက်ခွဲတယ်ဖြစ်တယ်ကျွန်တော်ဒီကရဆဲလို့ကဒီလောင်းတိကံတကမှုရဆင်းရတာပြည်တယ်ကျန်တတိလုံးပြောနေကျွန်တော်တို့ခရရင်ဒီပြင်းလာလာမတိုက်ပွဲတွေဟာလက်မရေးထိုးပြီးတဲ့နောက်ပိုင်းမှာဂျာလိုက်ရှိနေတာပဲအဲ့ဒါကျွန်တော် NCA ကလို့ကျွန်တော်ဘယ်လိုကြော်ရမလဲအဲ့ဒါကျွန်တော်တို့ကြော်လို့မရတာ
မြန်မာစစ်ကောင်စီဟာအနာသိမ့်တဲ့ကြီးကလေးက NCA နဲ့တွားဖို့ဆိုတာဟာမဖြစ်နိုင်တော့ကြောင်း KNU တက်မှာဟာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းအခုလိုထပ်ပြောပြပါတယ
်သူတို့က NCA လောက်ကောင်းတက်သွားမယ်ဆိုလို့ရှိရင်အနာသိစီယာမလို့အနာဒါဒီဒီသူကလို့ပြီးတော့ဒီတော့ထားတဲ့ဒီအစိုးရတက်ကမလို့ရှိရမယ်အဲ့ဒီလိုမှပဲကျွန်တော်တို့ ACE အတိုက်ကျွန်တော်တို့နိုင်ငံရေးရှင်ရင်းလေးရမှာဖြစ်တဲ့အတွက်ဒီဘက်ကနေပြီးတော့အနာသိထားတဲ့ပုံမှာ ACE တက်သွားပြီးတော့နိုင်ငံရေးရှင်ရင်းလေးမရတဲ့ပုံမှာဒီ ACE ကိုချုပ်ပေါက်တာဒီလိုပဲဖြစ်နေတာပေါ့
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားအစိုးရကိုဖယ်ရှားပြီးတက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီရဲ့လုပ်ရက်နဲ့ပတ်သက်လို့နိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတဲ့လုပ်ရက်အဖြစ် NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်ခဲ့တာတွေလည်းရှိပါတယ်။ KNU ဥက္ကဋ္ဌရဲ့ထုတ်ပြန်ချက်မှာ2021ခုနှစ်မြန်မာနိုင်ငံနိုင်ငံရေးအပြောင်းလဲအချိန်အခါအခြေအနေတစ်ခုမှာနိုင်ငံရေးပြဿနာကိုလက်နက်ကိုင်နီးလန်းဖြင့်ဖြစ်ချင်းဖို့ကျူးပန်းလာတာကိုဝန်내ဖွယ်ရာတွေ့မြင်ရတာကြောင့်တွေ့ဆုံဆွေးနွေးခြင်းဖြစ်တာအဖြေရှာဖို့သူကတိုက်တွန်းထားပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအဖြစ်ထက်ရစိုးရိမ်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တိုင်းနိုင်ငံလုံးဖြစ်ထက်တိုက်ခိုက်မှုရစိုးရိမ်သဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးနောက်ပိုင်းမှာလည်းထိတွေ့ဖြစ်ခဲ့မှုတွေရှိခဲ့တယ်လို့ပြောချော်ရေးကောင်စီအုပ်ချုပ်တဲ့ရဲတရအတွင်းမှာလဲ KNU တပ်မဟာအသီးသီးနဲ့တိုက်ပွဲကြီးဆက်တိုက်ဖြစ်ပွားခဲ့ပါတယ်ရှင်။